သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရာ1380ပြည့်နှစ်ပြာသူလပိကျော်9ရက်ရန်ကုန်တိုင်းစံကြောင်းမြို့နယ်58ကျင်းမြောက်စင်ကျင်းပပြုလို့အသည့်ဝီလူဝန်တောင်ရက်ွက်လုံးဆိုင်ရာနှစ်ကျင်းရှိစုမြတ်စွာဘုရားများလိလိပူဇော်ဝဲနှင့်ဆန်းစံစိန်လောင်းလူပွဲတော်သူပွဲတော်တရားနှင့်ဆက်လျင်း၍ဆင်းရဲခြင်းပပြုလို့အပ်သည့်ညာဥယံဓမ္မပူဇာဓမ္မသဘင်အခန္ဓာဝေကွယ်လွန်သူတော်သံဃာအာရီစု၏ခင်မွန်ဥမြတ်သီးနှင့်သတ္တဝိမြေတစုတို့၏အမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောအကြားအပ်သောဘောခတဏတရားဒေသနာတော်ဒီကနေ့ညတော်သည်ခန္ဓာကိုရှိခုံးတော်သခင်ရှင်တော်မြတ်ဗျာ၏မဟာကရုဏာကောင်အာယုံပြုကတိကျဖွဲ့ဆိုအပ်သောဝန္ဒနာပနာမအတိတဂါထာကိုယူဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပကောတိဟိပိယပမေယံကာလံကရွန်တော်တိတုကရာဏိခေရံကတောလောကဟိတယာနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပါလလတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာယေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မယံယေအတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလံလေးအသင်ချေသိမ့်နေကဘာရှိကြသောကာလပလုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးမှာအတိတကရဏိယောသာတဲ့ခြေလက်အင်္ဂါမေတ္တာကြီးမာသမိတာနှင့်တထာဇနီစွန်ရင်းကြီးဟုကျက်သီထဝယ်မာသည်အစုလုံးခဲ့သောမူတော်ကိုကရောတော်ဖျားဖြစ်ရန်ဤတန်ကြုတ်ကိုအထုတော်မူရသည်ဖြစ်၍ခေရံလက်ချင်းမြန်လုံးအသက်ဆုံးနှင့်နှလုံးစေဝံကိုရောဤပင်မနှင်းသောကတော်ဘဝတဏ္ဍန်ချိန်ဖန်များစွာရောက်တော်မူခဲ့ရအရှာလေပြီမဟာကရုဏိကတသတ္တဝါများရင်ဝဲတာကဲ့သို့တနာချိခင်မှာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤချမ်းသာစီးပွားလိုလတောင်းတဂုံပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားဓမ္မယုတိပြောင်းပြောင်းမံကိုလျော်၍ကရောယောကျိုးရှိခိုးခြင်းသည်အထုဘဝတုစင်စမသွေဖြစ်ပါစေသတည
်းသာသာ
သောကတဏဘောကဆိုတာပစ္စည်းဥစ္စာတဏဆိုတာစွန့်လန်းတမက်ခြင်းလူလောကရောက်လာလို့ရှိရင်လူတိုင်းလူတိုင်းစိတ်ဆိုင်ဥစ္စာဆိုတာရှာပွေကြရတယ်မိမိတို့လုံးလဝီရိယအားလျော်စွာကံကပေးသည့်အားလျော်စွာပစ္စည်းဥစ္စာများရှာဝေစုဆောင်ပြီးတော့လူဘဝကိုယက်တီကြရတာကတော့တဘာဝပဲလူဘဝမှာအတုံးအဆောင်ပစ္စည်းဥစ္စာနဲ့ခင်းပြီးတော့ယက်တီနိုင်စွမ်းမရှိပါဘူး။ဘာလို့လဲဆိုဘဝအသက်ရှင်ရေးအတွက်လူတွေမှာဘဝယက်တီဖို့အတွက်ဘာတွေလိုအပ်တော့ဆိုလို့ရှိရင်စားစရာလိုအပ်တယ်၊နေစရာလိုအပ်တယ်၊ဝတ်စရာလိုအပ်တယ်၊မကြမ်းမမာလို့ရှိရင်စေဝါဆိုတာလိုအပ်တယ်အဲ့ဒီ၄မျိုးကိုပဲပစ္စည်းလေးပါလို့ခေါ်တာပဲเนาะဘောကဆိုတာအဲ့ဒါတွေကိုရည်ညွှန်းပြီးတော့ပြောတာလူတိုင်းလူတိုင်းဟာစားစရာရှိအောင်စုဆောင်ရတယ်နေစရာရှိအောင်ဖန်တီးကြရတယ်ဝတ်စရာရှိအောင်ရှာပွေကြရတယ်
မကြမ်းမိုင်နဲ့ဆေးဝါးဒါစာအတွက်စုဆောင်ကြရတယ်ဒီလိုနဲ့ပဲဒီလိုပုံပြီးမလုပ်ကြရလေတော့ဆိုလို့ရှိရင်အဲ့ဒီကြတော့ဒါကလူတိုင်းအတွက်ကတော့စာဝတ်နေစေပစ္စည်းလေးပါဒါလူတိုင်းအတွက်မရှိမဖြစ်ဘူးသူတို့ပိုးလာတာကဘာတော့လို့ဆိုလို့ရှိရင်ထိုစားစရာဝတ်စရာနေစရာမကြမ်းမမာရင်ဆေးဝါးဓာတ်စာဆိုတဲ့အတွက်တဲ့ပိုးလာတဲ့ပစ္စည်းဥစ္စာအပေါ်မှာမလုပ်ကြတော့ဆိုလို့ရှိရင်တချို့ကအများစုကပစ္စည်းဥစ္စာတွေကိုမတူရဲ့မတန်းရဲ့သိမ့်ပြီးတော့ထားကြတယ်တချို့ဥစ္စာတချို့ပုံကိုယ်တွေကတော့အများနဲ့ခွဲဝေပြီးလိုအပ်တဲ့ပုံကိုယ်တွေကိုရှယ်ယာလုပ်ပြီးတော့သုံးဆွဲကြတယ်ညှ့ကြတယ်ဝေကြတယ်တချို့ကတော့လုံးဝအညှ့အဝေမလုပ်ဘူးကိုယ်ရှိတဲ့ကိုယ့်အကိုသိမ့်ထားတယ်ဒေတပန်သဆုံးတိပစ္စည်းကိုဆုံးကန်ပြီးသွားတဲ့ပုံကိုယ်တွေရှိတယ်အဲတချို့ပုံကိုယ်ကျတော့အဲ့လိုမဟုတ်ဘူးကိုရှိတဲ့တဲကနေခွဲခြားပြီးတော့အလှူဒါနာပြုလုပ်လို့ဆွေမျိုးတွေတို့မိမတို့မိမတို့ဆွေမျိုးသားချင်းတို့မရှိသေးတာတို့ထောက်ပံ့လှူဒါန်းကြတယ်။စာမုတ်နေဆေးတဲ့ပိုးလာတဲ့ပစ္စည်းဥစ္စာကိုဒီလိုအသုံးချတဲ့လူတွေအဲ့ဒီတဲ့ပိုးလာတဲ့ပစ္စည်းဥစ္စာကိုအသုံးချပုံကြတော့ဒီလိုနှမျိုးကွဲသွားတာလောကမှာသိတာတယ်မဟုတ်လား။တကယ်သိတာလေနော်တချို့ပုဂ္ဂိုလ်ကပစ္စည်းဥစ္စာသိအောင်သိထားတယ်ကိုလည်းမသိရဘူးသူလည်းမပြီးရဘူးအဲ့ဒီပုဂ္ဂိုလ်ကတစ်မျိုးတချို့ပုဂ္ဂိုလ်ကတော့ကိုယ့်အတွက်ပိုးလာပြီးဆိုလို့ရှိရင်မရှိတဲ့ပုဂ္ဂိုလ်တွေကိုမျှဝေတယ်အလှူဒါနလုပ်တယ်ကုသိုလ်ကောင်းမှုလုပ်တယ်ဒီလိုပုဂ္ဂိုလ်ကတစ်မျိုးနော်အဲ့ဒီလိုလူနှမျိုးနှစ်စားခွဲထွက်လာနှမျိုးနှစ်စားခွဲထွက်လာတော့ဘောကနဲ့ပတ်သက်ပြီးတော့ဒီ30ပုံ30ဒီလိုက်ပြီးတော့ထုပ်ပုဂ္ဂိုလ်တွေရရှိရတဲ့အကျိုးချင်းကလည်းမတူကြဘူးထုပ်ပစ္စည်းဥစ္စာတွေလူကိုအကျိုးပြုတယ်လို့ဆိုပေမဲ့ပစ္စည်းဥစ္စာကလူကိုတတ်တာရှိသေးတယ်ဟုတ်လားမှန်ပါပါပစ္စည်းဥစ္စာကလူကိုတတ်သွားတာရှိသေးတယ်ဒါကြောင့်မို့လို့ဘုရားမြတ်စွာဘုရားကဟနန္တိဘောဂဒုံမေတံနောသပါရကဝေတိနောဘောဂတနာယဒုံမေတောဟန္တိအင်းေဝအတ္တနာတဲ့ဓမ္မပရပါဠိတော်မှာဟောထားတာမှတ်သားစေရဒီလိုရမြစွာရဲ့ပါဠိတော်လေးတွေဘုရားကိုယ်တိုင်ဟောတဲ့ပါဠိကျမ်းနာကြရအောင်လို့တခါတည်းရန်တော့ဘုန်းကြီးတို့ထည့်ပြီးတော့ဟောပေးတာเนาะမှန်ပါဗျာဟနန္ဒီဘောဂဒုံမေတံဘောဂစီစဉ်ဥစ္စာတွေဆိုတာဒုံမေတံ300ဆွေမှာအသိပညာခင်မဲတဲ့ပုဂ္ဂိုလ်ဟနန္ဒီဖြစ်စီတတ်တယ်တဲ့အဲ့ဒါလေးကိုမှတ်ထားလို့မှန်ပါဘူးပစ္စည်းဥစ္စာဆိုတာအသိပညာခင်မဲသူကိုတတ်တတ်တယ်ဖြစ်စီတတ်တယ်လူတွေကထင်နေကြတာပစ္စည်းဥစ္စာဆိုတာအတုံးချဖို့ပစ္စည်းများများရှိနေကိုအကျိုးရှိနေလေလို့ပျော်စရာကောင်းနေလေလို့ဒီလိုထင်ကြတယ်ပစ္စည်းဥစ္စာကနေပြီးတော့လူကိုတတ်သွားတာပစ္စည်းဥစ္စာကလူကိုဖျက်ဆီးသွားတာတွေမရှိဘူးလား
ရှိပါရဲ့ဗျာ
အေးပစ္စည်းကလူကိုတတ်တယ်ဆိုရင်ပစ္စည်းကကြောက်စရာကြီးမကောင်းဘူးလား
မှန်ပါဘူးဗျာ
တကယ်ရတော့ပစ္စည်းကလူကိုတတ်တယ်ဆိုတာပစ္စည်းပေါ်မှာတွေ့တာတဲ့တဏှာလောဘကတတ်တယ်လို့ဒီလိုအဓိပ္ပာယ်ရှိပါမှာပါနော
်မှန်ပါဘူ
းဘောဂစီတဲ့ဥစ္စာတွေဆိုတာဒုံမေတံပညာကင်းမဲ့တဲ့ပုဂ္ဂိုလ်မြတ်စွာဘုရားကတရားဟောလို့ရှင်ဘာမှလိုလီသေးမရှိအောင်ဟောတာဒုံမေတံနဲ့ဒုံဆိုတာမရှိမေရဆိုတာပညာပညာမရှိတဲ့၄လပိန်းတုံးကိုဒုံမေရလို့ခေါ်တယ်။ဒုံမေတံပညာမဲ့တဲ့ပုဂ္ဂိုလ်ကိုဟန္တိဖြစ်စေတတ်တယ်။ကိုယ်ပိုင်တဲ့အဲ့ပစ္စည်းဥစ္စာတွေကပညာမရှိတဲ့ပုဂ္ဂိုလ်ကိုဖြစ်စေတယ်ဆိုတော့တရားနာပိဋကတ်တွေကဘယ်လိုနားလည်ရမလဲဆို ေပညာရှိတဲ့ပုဂ္ဂိုလ်ကိုတော့စီစဉ်ဥစ္စာတွေကမဖြစ်စည်းပါဘူးဆိုတဲ့အတိပ္ပယ်နားမလည်ရဘူးလား
နားမလည်ပါဘူးခင
်ဗျာအေးစီစဉ်ဥစ္စာကအသိပညာခင်းမဲ့တဲ့ပုဂ္ဂိုလ်တွေကိုဖြစ်စည်းတတ်ပေမဲ့အသိပညာရှိတဲ့ပုဂ္ဂိုလ်ကိုမဖြစ်စည်းတတ်ဘူးတဲ့
ဒီမှာ
အသိပညာမရှိတဲ့ပုဂ္ဂိုလ်တွေဟာဘာဖြစ်လို့ဖြစ်စည်းခံရတာတုံးလို့ဆိုလို့ရှိရင်နောသပါရကဝေတိနောပါရကဝေတိနောပစ္စယဥစ္စာကိုအသုံးပြုပြီးတက္ကလနိဗ္ဗာန်ချမ်းသာကိုရှာဖွေမှုပြုတဲ့ပညာရှိများကိုတော့ဘောဂံစည်းစိမ်ဥစ္စာတွေကနောဟန္တိမဖြစ်စေနိုင်ကြပါကုန်ဒီစီဥစ္စာကိုသုံးကြပြီးတော့ဒါနအကောင်းမှုပြုမယ်သီလစောင့်တည်မယ်ဘာဝနာကမ္မထာအထုတ်မယ်ဟောကိုယ်မှာအလုံးလုံးပစ္စည်းဥစ္စာရှိတယ်ဆိုရင်မပူရဘူးမပူရသည့်အတွက်ကြောင့်သီလနဲ့အေးချမ်းသာနဲ့စောင့်တည်နိုင်တယ်ကမ္မထာနဲ့အေးချမ်းသာနဲ့ပွားများနိုင်တယ်လူချင်းတန်းမြင်တဲ့အခါမှာလည်းလူတန်းနိုင်တယ်ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုပြုနေတာဟာနိဗ္ဗာန်ကိုရှာနေတာဟုတ်ပဲကံသွားဖို့ရိတ်ခါစုနေတာဟုတ်ကဲ့လား
မှန်ပါဗျာ
နိဗ္ဗာန်ကိုမြတ်စွာဘုရားကဟုတ်ပဲကံလို့ခေါ်တယ်ဘာဖြစ်လို့နိဗ္ဗာန်ကိုဟုတ်ပဲကံလို့ဆိုတာဒီဘက်နဲ့ဆန့်ကျင်ဘက်ပေါ့ဟုတ်ပဲကံဆိုတာဒီဘက်ကံဆိုတာကဘာလို့ပြောတာလဲဆိုရင်ခန္ဓာ၅ပါးနဲ့ဒုက္ခဒုက္ခပြည့်နေနေတာကဒီဘက်ကံခန္ဓာငါးပါးမရှိတာကဟုတ်ပဲကံဟုတ်ကဲ့လားမှန
်ပါဗျာ
ခန္ဓာငါးပါးရှိတဲ့ဒီဘက်ကံကခန္ဓာငါးပါးရှိလာလို့ရှိရင်ခန္ဓာငါးပါးရဲ့ဒုက္ခကိုခံရတယ်အ ਨੇ ဆုံးအိုခြင်းနာခြင်းသိခြင်းတပံဖြတ်ပြီးတော့အိုလိုက်မွေးလိုက်ပြန်နာလိုက်ပြန်အိုလိုက်ပြန်သိလိုက်ပြန်နဲ့ဟောတန်တရားဆက်ဝန်းကြီးထဲမှာလဲနေတာကဒီဘက်ကံဟုတ်ပဲခန်းရောက်သွားတဲ့အခါကျတော့ခန္ဓာလည်းမရှိဘူးတဏှာလည်းဇေယျလည်းမရှိဘူးငြိမ်းချမ်းနေဟုတ်ပဲကံနော
်အ
ဲ့တော့ဒီဘက်ကံမှနေလို့ရှိရင်ကတော့ဘယ်သူမှအသေးလွတ်အောင်မဟုတ်သေးဘူးအိုခြင်းတရားကိုလည်းဘယ်သူမှလွတ်မှာမဟုတ်ဘူးနာခြင်းတရားကိုလည်းဘယ်သူမှလွတ်မှာမဟုတ်ဘူးဘာဖြစ်လို့လဲဒီဘက်ကံကဘဝဟုတ်ပဲကံကဘဝနိရောဓဘဝဆိုတာမရှိတော့ဘူးချုပ်ငိမ့်နေပြီဟိုဘက်ကံဟုတ်လားမှန
်ပ
ါဗျာဒါကြောင့်မလို့ဟိုဘက်ကံကငိမ့်ချမ်းတဲ့ဟိုဘက်ကံကိုရှားနေတဲ့ပုဂ္ဂိုလ်တွေကြလို့ရှိရင်တော့ဟောဒီပစ္စည်းဥစ္စာတော့မဖြစ်စည်းပါဘူးတဲ့ခါပြောတယ်ပါရကဝေတိနောဟိုဘက်ကံကိုရှားမိကြတဲ့ပညာရှိပုဂ္ဂိုလ်များကိုတော့ဘောဂစီစဉ်ဥစ္စာတွေကနောသဟနန္တိမဖြစ်စည်းနိုင်ကြပါကုန်ဟုတ်ဒီဒေသနာတော်လေးကဘာပြောတာလို့ဆိုရင်ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့နေပါဖို့ညွှန်ပြဟောတာနော်မှန်ပါဗျာကိုရတဲ့ပစ္စည်းဥစ္စာဆိုတာရှာရမယ်စုဆောင်ရမယ်ရှာဖွေစုဆောင်ရမယ်ဘဝမှာစောင့်နေရေးအတွက်ရှာဖွေစုဆောင်ရမယ်စောင့်နေရေးကပေါ်လာလို့ရှိရင်ပစ္စည်းဥစ္စာကိုအသုံးပြုပြီးတော့ဟိုဘက်ကန်းကိုသွားဖို့ကြိုးစားရမယ်
မှန
်ပါဗျာဒါမှန်ကန်တဲ့နိလန်းနဲ့ပစ္စည်းကိုအသုံးချเนาะမှန်ပါဗျာအဲ့ဒါလို့မဟုတ်ဘူးလို့ဆိုလို့ရှိရင်တော့စစ်စီပစ္စည်းဥစ္စာကဖြစ်စီတယ်အဲ့ဒီပစ္စည်းဥစ္စာကိုတရှိုင်းမဲ့မဲ့နဲ့တရွဲတာတာတုံးနေမယ်ဆိုရင်ဘာဖြစ်တော့ဘောဂတနာယတုံပေတော်ဟန္တိအင်ေဝအတ္တနာဓမ္မရောပညာမဲ့တဲ့ပုဂ္ဂိုလ်ဟာဘောဂတဏှာယစည်းစိမ်ဥစ္စာတွေပေါ်မှာတွေ့တာနေတဲ့တဏှာလောဘအကြောင်းအင်းကြီးတစ်ပါးသောသူတို့ကိုဟနတိဝိယဖြစ်စီပြီးတကယ်သို့အတ္တနာမိမိကိုဟန္တိဖြစ်စီမိတတ်နေတော်၏ကြည်မြတ်စွာဘုရားရဲ့တရားဒေသနာတော်ဟာအလုံးနိုင်အလုံးနိုင်စကလုံးနိုင်အတိတ်ရဲ့အပြည့်နိုင်ပညာမဲ့တဲ့ပုဂ္ဂိုလ်ကိုပစ္စည်းကဖြစ်တယ်ဆိုတာဘာဖြစ်လို့လို့ဆိုတော့ပညာမဲ့တဲ့ပုဂ္ဂိုလ်ဒီတဲ့ပစ္စည်းဥစ္စာပေါ်မှာတွေ့တာတဲ့တဏှာရှိနေတယ်အဲ့ဒီတွေ့တာတဲ့တဏှာကြောင့်မို့လို့အဲ့ဒီတွေ့တာတဲ့တဏှာကြောင့်ပစ္စည်းဥစ္စာကိုမတုံးရဲ့မဆွဲရဲ့ဖြစ်ပြီးအတွက်ကြောင့်အဲ့ဒီတဏှာအခြေခံတဲ့ မိမိရဲ့စိတ်ဓာတ်မဖြူစင်တဲ့စိတ်ဓာတ်ကနေပြီးတော့သူများကိုဖြတ်စည်းပြီးတကယ်တော့ကိုယ့်ကိုယ်ကိုပြန်ဖြတ်ဟာလားကိုယ့်ကိုယ်ကိုဖြတ်တန်ကြီးတက်ဆိုတာတန်များဟာပျက်စီးတာသူတန်ကဖြစ်ပေါ်လာတဲ့တန်ကြီးကြောင့်ပျက်စီးသွားတာနော်မှန်ပ
ါ
ဗျာအေးအဲ့ဒီတိုင်းပဲဘုန်းကြီးတို့တွေရဲ့တဏ္ဏမှာလည်းလောဘဆိုတာအပြင်ကလာတာမဟုတ်ဘူးဒေါသဆိုတာလည်းအပြင်ကလာတာမဟုတ်ဘူးမောဟဆိုတာလည်းအပြင်ကလာတာမဟုတ်ဘူးဘယ်မှာဖြစ်တာလဲကိုယ့်ရဲ့စိတ်နှလုံးထဲမှာဖြစ်တယ်အဲ့ဒီစိတ်နှလုံးထဲမှာဖြစ်တဲ့လောဘဒေါသမောဟတွေဘယ်သူကိုပြန်ဖြက်စီးတယ်လဲဆိုရင်ကိုယ့်ကိုယ်ကိုပဲပြန်ဖြက်စီးမယ်တဲ့သူများကိုဖြက်စီးတယ်ဆိုတာဒုတိယအဆင့်စဆာချင်းကကိုယ့်ကိုယ်ကိုဖြက်စီးတာဟုတ်ကဲ့တသတာရဝတ္တံနဲ့ယသဗျာတုတ်တန်တစ်ခုမှာလောဘဒေါသသမောဟသပုရိတံပါပစေတတံပါပစေတတံယုတ်မာတဲ့စိတ်တန်ရှိတဲ့ပုရိတံပုဂ္ဂိုလ်မျိုးကိုလောဘလောဘကလည်းပဲဟနတိဖြစ်စီတယ်ဒေါသဒေါသကလည်းပဲဟနတိဖြစ်စီတယ်မောမောဟကလည်းဟနတိဖြစ်စီတယ်တသတာရဝတံဖန်တံဖန်မိမိအပင်ကတီးတဲ့အသီးကတသတာရဝါပင်ကိုဟနတိဝိယဖြစ်စည်းတယ်လို့ပဲဝါများအသီးသီးရင်တည်တယ်ဆိုတာကြားဘူးလားကြားပါဘူ
း
ဗျာတည်တယ်နဲ့အသီးသီးရင်တည်တာပဲဝါကလည်းအသီးသီးရင်တည်တာပဲငါပြောပင်ကရော
တ
ည်တယ်တည်တယ်ပါဗျာ
ဒါအသီးဟာသူတို့တည်ဖို့တည်ရတယ်လို့ဖြစ်နေတယ်ဟုတ်ကဲ့လားအတိတိပြီနောက်ထပ်အသက်ရှင်မှုမရှိတော့ဘူးကျူပင်ကလည်းအတိတိပြီနောက်ထပ်အသက်ရှင်မှုမရှိဘူးအဲ့ဒီဥပမာယူပြီးတော့မြတ်စွာဘုရားဟောတာအဲ့ဒါကြောင့်လို့ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးမရှာရဘူးလို့မြတ်စွာဘုရားမဟောပါဘူးရှာရတင့်လျော်တဲ့လီလာနဲ့ရှာရမယ်ပစ္စည်းဥစ္စာတုတ်တဲ့တစ်ခုပါဆိုရင်မြတ်စွာဘုရားဟောထားတယ်ပစ္စည်းစာရှာတဲ့အခါမှာတဲ့လူလောကလူရဲ့လူဖြစ်တာတဲ့အခါမှာတဲ့မျက်စိနှလုံးအမြင်နှမျိုးရှိရမယ်တဲ့အမြင်နှမျိုးဆိုတာဘာတော့ဆိုလို့ရှိရင်စီးပွားရေးမျက်စိလည်းရှိရမယ်စီစဉ်ဥစ္စာကိုရှာတတ်ဖွေထားရမယ်တဲ့ဓမ္မရေးမျက်စိလည်းရှိရမယ်ကုသိုလ်အကုသိုလ်သိတဲ့ဓမ္မမျက်စိလည်းရှိရမယ်အဲ့ဒီလိုမျက်စိနှမျိုးမရှိဘူးဆိုလို့ရှင်အန္တပုဂ္ဂိုလ်လို့ခေါ်တယ်။စီပွားလည်းမရှာတတ်ဘူးကုသိုလ်အကုသိုလ်လည်းမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့လူညုံတုံးတာ။ဟောနောက်တစ်ယောက်မျက်စိဆိုတာနှလုံးရှိရမယ်ဆိုတာကလုံးနဲ့ရှိတဲ့ပုဂ္ဂိုလ်ပဂတိမျက်စိကလုံးနဲ့ရှိရင်ဒုက္ခိတလို့ခေါ်ရတယ်လို့ပဲ။တချို့ပုဂ္ဂိုလ်ကျတော့စီပွားရေးမျက်စိတစ်မျိုးတည်းသာရှိပြီးတော့ဓမ္မရေးမျက်စိလုံးဝမရှိဘူးအဲ့ဒီပုဂ္ဂိုလ်ကလည်းပျက်စီးတတ်တယ်။မှန်ပါပါဘုရား။အဲကြောင့်လို့လူ့ဘဝရလာတဲ့အခါမှာပညာမျက်စိပဂတိမျက်စိနှလုံးရှိတယ်လို့နောက်ထပ်ထပ်ပြီးတော့ရှိနေတဲ့မျက်စိဉာဏ်မျက်စိကလည်းနှလုံးရှိရမယ်။ဟုတ်ကဲ့။မှန်ပါပ
ါဘုရား
။ပဂတိမျက်စိနှလုံးရှိပြီးတဲ့အပြင်ဉာဏ်မျက်စိနှလုံးကစီးပွားရေးမျက်စိရှိရမယ်။စီးပွားရေးမျက်စိဆိုဒီမှာမရသေးတဲ့စိစေဥစ္စာကိုရအောင်ရှာဖွေတတ်တဲ့တရားတဲ့နိလနဲ့ယာပိတာစိစေဥစ္စာတွေကိုတိုးအောင်ပွားအောင်လုပ်တတ်တဲ့ထိမ့်သိမ့်ဆောင်ရှောက်တတ်တဲ့ဟောတာစီဝါယမျက်စိလို့ခေါ်တယ်နော်ကုသိုလ်ရေးမျက်စိဓမ္မမျက်စိဆိုတာကဒီလောက်ကတော့လုံတဲ့နေဒီလောက်ကမလုံတဲ့ဘူးဒါကအပြည့်ရှိတယ်ဒါကအပြည့်မရှိဘူးဒါကကုသိုလ်ဒါကအကုသိုလ်အော်ခွဲခွဲခြားခြားသိတဲ့ဓမ္မမျက်စိအဲ့ဒီနှမျိုးရှိမှမြတ်စွာဘုရားဓိသခုပဏ္ဏဧခာတောပုရိတိထောပုရိသပုဂ္ဂလောလူလောကလူမှာတကယ်စံပြထိတ်တန်းပုဂ္ဂိုလ်ဟာမျက်စိနှလုံးရှိမှာလေလူဖြစ်လာခြင်းတကယ်ထိတ်တန်းပုဂ္ဂိုလ်ဖြစ်ဖို့ရတဲ့ဟောဒီညာမျက်စိနှလုံးလေးရှိရမယ်စီးပွားကိုမြတ်စွာဘုရားရှာခိုင်းတာပဲနော်သင်္ကန်းလုံးဝရသုံးပါဆိုရင်စီးပွားရှာမိပါတယ်မြတ်စွာဘုရားဟောထားတယ်စတုတဝိပ္ပစီဘောဂီပဏိတောဂရမဝတံအေးလိမ္မာတဲ့အခုခေတ်လူပြောရင်ဗတ်ချက်ပေါ့ ုရှိတဲ့ပစ္စည်းဥစ္စာလူလိုက်လူတိုင်းဘတ်ဂျက်အစိုးရမှာဘတ်ဂျက်ရှိတယ်မဟုတ်လူတွေမှာလည်းဘတ်ဂျက်ရှိတယ်တနာကိုဥပမာမဲတသိန်းရတဲ့လူဆိုလို့ရှိရင်ဘတ်ဂျက်စရင်ထားရမယ်မြတ်စွာဘုရားကအေးတသိန်းရပြီဆိုလို့ရှိရင်၄ဘုံပုံလိုက်၄ဘုံပုံပြီးလို့ရှိရင်တဘုံကို emergency အတွက်ထားဒါလာစင်လာစင်တဘုံမှု emergency အတွက်ထား emergency ဆိုတာမတော်တဆမိဘတဲ့နာတို့ရေဘတဲ့နာတို့လေမုန်တိုင်းတန်ခံရတာတို့ဟုတ်တယ်မဟုတ်လားမှန်ပါဗျာဒါတွေကမတော်တဆတွေကနာရတဲ့ emergency ဆိုတာအဲ့ဒါကတိမ့်ထားရမယ့်ငွေကတဘုံစားရမယ့်ငွေကတဘုံအဲ့တော့လှူတယ်ဆိုတာအဲ့ဒီစားတဲ့ထဲကနေလျှော့စားပြီးတော့လှူကြံတဲ့နှစ်ပုံကအရင်နေ့ပြုတ်ပြီးတော့တိုးပေါင်းကြိုးစားတယ်။ဒါမြတ်စွာဘုရားညွှန်ကြားတဲ့စီးပွားရေးပညာပဲ။ဘုရားညွှန်ကြားတဲ့စီးပွားရေးပညာဆိုတာအဲ့ဒါအဲ့ဒီတိုင်လိုက်နာမယ်ဆိုလို့ရှိရင်လောကမှာဒုက္ခရောက်စရာအကြောင်းပါတစ်ခုမှမရှိဘူး။ပစ္စည်းဥစ္စာနဲ့ပတ်သက်လာရင်ဒုက္ခရောက်စရာမရှိဘူး။ဟုတ်ကဲ့လား။တဘတ်ချက်စရင်းမှာအဲ့ဒီတိုင်ထားရတယ်။တန်မြတ်စွာဘုရားဟောထားတဲ့ဘုဒ္ဓစီဘတ်ချက်ပေါ့။ကြည့်တချို့တုတ်တာမှာဆိုရင်မြတ်စွာဘုရားဟောထားတယ်။စီးပွားရှာမယ်ဆိုရင်နဲ့ဥထာဏတံပရာလို့ဒီဘဝကြီးပွားရုပ်တဲ့လုံးလောက်ဝီရိယရှိရမယ်တဲ့ကြိုးစားရမယ်။ကိုလို့တဲ့လို့ကြိုးစားရမယ်။အဲ့ဒီကြိုးစားဆိုတဲ့အထက်မှာမြတ်စွာဘုရားကဘာထည့်သွင်းထားလို့ဆိုရင်ကျူစာဆိုတာဒီသုံးမျိုးကိုပြောတာတဲ့လုပ်ငန်းကျင့်ကြံမှုဆွဲရှိမှုဤပညာအဲ့ဒီသုံးခုပါတဲ့ကျူစာမှုရှိရမယ်လို့ဒီလိုဆိုလို့အရခဏမရာဆိုတာပစ္စည်းမပြောင်းမပြဲရအောင်ခင်းသိဆောက်ရှောက်တမ်းမှုတချို့ကရတော့ရတဲ့အလေလွင့်နေများမထိန်ထက်ဘူးမကုံသိနေတယ်ကုံတယ်ယူပေါက်တွေဖြစ်နေတယ်မသိဘူးတာနော်အတူတူပြင်းတော့လူတွေမှာယူပေါက်ကပြရတော့ဆိုမိဖို့ကြောင့်ဟုတ်လားတော့မသိဘူးအဲ့လိုပြောကြတာဟုတ်ပါတော့ဗျာမိဖို့ကြောင့်ကယူပေါက်တယ်နောက်တစ်ခုမလို့အပ်ဘဲနဲ့အသုံးဆွဲပြုတာလေဒါတွေလည်းယူပေါက်တွေပဲပေါ့နော်မှန်ပါဗျာအသုံးနဲ့အဖြုံးမခွဲခြားတတ်ကြဘူးအဖြုံးကိုအသုံးထင်ပြီးတော့လုပ်နေကြတဲ့ပုဂ္ဂိုလ်တွေကရှိသေးတယ်အဲ့တော့အသုံးနဲ့အဖြုံးဆိုတာရှိရမယ်ခွဲခြားထားနောက်တစ်ခုကတမစီဝိတာဝင်ငွေထွက်ငွေညံ့ညတ်တာတော့သုံးစက်တည်းရမယ်မှန်ပါပါဗျာဝင်ငွေကတလားမှတသိန်းဝင်နေသုံးတာမသိန်းလောက်သုံးတာလည်းဆိုတသိန်းကျွေးတင်သွားပြီနော်မှန်ပါပါဗျာအခုကအဲ့လိုဖြစ်အဲ့လိုဖြစ်တတ်အဲ့တော့ဝင်ငွေထွက်ငွေညံ့ညတ်တာသုံးစက်တည်းရဘက်ကိုမျက်စောက်ပြန်ဒီတုတ်တန်ညွှန်ကြတာအဲ့တော့စီးစင်ဥစ္စာဆိုတာရလာပြီဆိုလို့ရှိရင်လည်းဒီစနစ်နဲ့ရလာပြီဆိုတဲ့အခါမှာလည်းခုနကလူသစ်နာသူအကုန်လူရမယ်လို့ဆိုလိုတာမဟုတ်ဘူးဒါနအကောင်းမှုပြုတဲ့အခါမှာကြည်မျက်စောပြရတာလေးပုံပုံဆိုတဲ့အထက်မှာစားတဲ့ထဲကနေလှူခိုင်းတာနော်ဟုတ်ပါဗျာအေးလူလိုက်တန်းလိုက်ပြီကုသိုလ်ကောင်းမှုပြုပြီဆိုရင်ဟောဒီစီးစင်ဥစ္စာတွေကစည်းစိမ်ဥစ္စာတွေပေါ်မှာတွေ့တာတယ်ဆိုတဲ့လောဘမဖြစ်နိုင်ပါဘူး။ဘောဂတဏစည်းစိမ်ဥစ္စာတွေပေါ်မှာတွေ့တာမှုမရှိဘူး။ဘာဖြစ်လို့လဲ။အတုံးကိုသိ။စည်းစိမ်ဥစ္စာငွေကြေးတဏဆိုတာလွားတဲ့နေရာတုံးမှု။ဥပမာလဲအိမ်မကောင်းသေးဘူးဆိုရင်အိမ်ဆောက်မယ်နေစရာအတွက်ကောင်းအောင်လုပ်မယ်။နောက်ပြီးတော့ဝတ်စရာအတွက်ကောင်းအောင်လုပ်မယ်စားစရာအတွက်ကောင်းအောင်လုပ်မယ်မကြမ်းမပါရင်ဆေးဝါးဟောဘဝမှာယက်တည်နိုင်ရေးအတွက်တုံ့ချက်ပူရှမ်းလာလို့ဆိုရင်ကုသိုလ်ကောင်းမှုပြုတယ်ဒီလိုဖြစ်တာအဲ့ဒီလိုသုံးဆွဲလာတဲ့ပုဂ္ဂိုလ်ဟာဘောဂတဏဆိုတဲ့ဒီလူတွေရဲ့စိစိဥစ္စာနဲ့ပတ်သက်ပြီးတော့တွယ်တံမှုကနေပြီးတော့မဖြစ်စည်းနိုင်ပါဘူးလေအဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်ပစ္စည်းဥစ္စာရဲ့ပစ္စည်းဥစ္စာပေါ်မှာတွေ့တာမှုချက် ထိုပုဂ္ဂိုလ်ဟာဆင်းရဲဒုက္ခရောက်သွားကြတဲ့ပုဂ္ဂိုလ်တွေအများကြီးရှိမြတ်စွာဘုရားလက်ထက်တော်ကတာဝတိပြည်မှာတထွေးကြီးတယောက်ရှိတယ်ပစ္စည်းဥစ္စာတွေတားချမ်းသာအဲ့ဒီတထွေးကြီးကစားကြရာဆိုရင်ဘာစားလို့ဆိုရင်ဇကွဲထမင်းနဲ့ပအုံးကြီးခင်းဒါပဲစားပအုံးကြီးဆိုတာတခြားအပြောမဟုတ်ဘူးဆန်ဆေးပြီးတော့ထိုးဆန်လေးကိုဒီတိုင်းဆန်ဆေးရည်လေးကိုဒီတိုင်းတိတ်ထားတာချင်းလာတာနောက်အချင်းပေါက်ဟောဇကွဲထမင်းဟင်းလေးစားလိုက်အဲ့ဒီအရည်လေးတောက်လိုက်ဒါပဲသူ့နော်တထေးကြီးကအဲ့ဒီလိုစားအဝဝတော်လည်းပဲသုံးနံဇက်ကိုဝတ်တယ်လေစီးတဲ့မြင်ရထားကလည်းပဲအမတန်မညံ့တဲ့မြင်ရထားဆောင်းတဲ့ ठी ကလည်းသိရ ठी ဆောင်းစီးတဲ့ခဏလေးရလည်းပဲလွှာချင်းခဏကလေးစီးရင်တထေးကြီးသူ့လောက်ချမ်းသာတာမရှိဘူးသူတည်သွားပြီဆိုတဲ့အခါကျတော့သာသမီကလည်းမထွန်းပါတော့အလုံးဟာမင်းမန္တာအဖြစ်သိရင်ချင်းခံရပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ကိုကိုယ်တိုင်လည်းမသုံးနိုင်ရဘူးသူများကိုလည်းအကျိုးမပြုကိုကိုယ်တိုင်လည်းမသုံးဘူးသူများကိုလည်းအကျိုးမပြုဘူးဆိုတာကိုမြတ်စွာဘုရားကဥပမာပါပေးထားတယ်ဆိုရင်ဘလူးဆောင်နဲ့ရေကန်တဲ့ကရေတည်းတဲ့ဘလူးဆောင်နေတဲ့ရေကန်တဲ့ကရေဆိုဘယ်သူမှမခတ်ရဲဘူးလေတော်ခဲလို့ရှိရင်ဘလူးကခန်းစားမှကြောက်နေကြတယ်။အဲ့ထဲကရေးရသူကသူလိုလိုခမ်းမို့ဝင်ရှိ။ကျဲလည်းမတော်ရဘူး၊ငှက်လည်းမတော်ရဘူး၊လူလည်းမတော်ရဘူး။အလဟန္တာပဲ၆ခန်းသွားရတယ်လို့ပဲ။ထို့တူပဲတချို့ပုဂ္ဂိုလ်များဘောခတဏှာလို့ခေါ်တဲ့စိစဉ်ဥစ္စာမှာတွေ့တာမှုတဏှာရှိနေတဲ့ပုဂ္ဂိုလ်တွေကထိုတဏှာရဲ့ပြင်းထန်မှုကြောင့်ဘလူးဆောင်တဲ့ရေကန်တဲ့ကရေတွေလိုပဲတဲ့သူပိုင်တဲ့ပစ္စည်းတွေဒီတိုင်းပဲကုန်ဆုံးသွားအဲ့ဒီပုဂ္ဂိုလ်တွေကိုပစ္စည်းဥစ္စာကနေဖျက်လိုက်တယ်ဒီဘဝမှာလည်းပဲပစ္စည်းဥစ္စာအကြောင်းပြုပြီးတော့အသက်ဆုံးရှုံးရတာမျိုးဖြစ်တတ်သေးတယ်နော်မှန်ပါပါဗျာသိချမ်းသာတဲ့လူတွေပစ္စည်းဥစ္စာအကြောင်းပြုပြီးတော့ဒီဘဝမှာအသက်ဆုံးရှုံးသွားတာလည်းရှိတယ်တောင်စားကိုတတ်ပြီးတော့ခွဲယူသွားတယ်လို့ဘုရားဖြစ်ရှင်းလား
ရှိပါဗျာ
ကြားဘူးသေးဘူးနော
်ကြားပါဗျာ
ဟောတထေးသာဒီလိုလောက်တာအဲ့တော့ပစ္စည်းဥစ္စာရှိနေတာပစ္စည်းဥစ္စာကတကယ်ကတစ်ဖက်ကကြည့်ရင်အန္တရာယ်ကြီးပဲနော်ရှင်းတော့ဘုရားမြတ်စွာလက်ထက်တော်ခန္ဓာတော်ကရာဇချူပြည်မှာဈေးတယ်မှကြီးလေးယောက်ရှိသာသီလူမျိုးကဈေးထဲမှာဈေးရောက်နေတာဈေးရောက်တယ်ဘာတွေရောက်နေတော့မပါဘူးဒါပေမဲ့သူတို့ကတရားသဖြင့်ရောက်ရတာမဟုတ်ဘူးအလေးနဲ့ရောက်တာဆိုရင်တော့အထူးသဖြင့်တော့အလေးနဲ့အလေးမမှန်ဘူးအလေးခိုးတယ်ပစ္စည်းများနဲ့အဆိုးတွေရောပေးတယ်အမျိုးဆုံးပေါ့လေနော်ဈေးရောက်ဈေးဝယ်လုပ်တဲ့နေရာမှာနီးမျိုးစုံနဲ့မတရားတဲ့နေ့တွေနဲ့လုပ်ပြီးတော့ပစ္စည်းဥစ္စာစုကြနာမည်ကြီးဈေးတော်ကြီးလေးရောက်မြို့သမီးကြီးလေးရောက်တည်တဲ့အခါကျတော့ဒီပစ္စည်းဥစ္စာလေးတွေသူတို့ကပင်ပင်ပန်းပန်းရှာထားပြီးတော့ရှာတဲ့အချိန်တော့လည်းတရားသဖြင့်ရှာတာမဟုတ်ဘူးမတရားတဲ့နေ့နဲ့ရှာတယ်အဲ့ဒီလိုရှာလို့ရထားတဲ့ပစ္စည်းကိုလည်းမသုံးရမဆွဲရနဲ့သိမ့်ထားတည်တဲ့အခါကျတော့ဘယ်ရောက်သွားကြတော့ဆိုပစ္စည်းဥစ္စာဆွဲပြီးတော့စေမာကြီးတွေဖြစ်သွားနော်ပစ္စည်းဆွဲပြီးတည်လို့ရှိရင်ပြစ်တာဖြစ်တယ်တစ်စီခုခေတ်တော့တစ်စီလို့တရေလို့ပေါ့ပစ္စည်းဥစ္စာဆွဲပြီးတည်စေဖြစ်တယ်ဟောတရိစ္ဆာန်လည်းဖြစ်တတ်တယ်အဲ့ဒီပစ္စည်းပေါ်မှာကြားဘူးတယ်ပေါ့လားတိတ်တယဟန်ဆိုတာလေမနေ့ကြတော့မှဝုတ်မယ်လို့ဆိုပြီးတော့သင်္ကန်းလေးကကောင်းကောင်းမွန်မွန်လေးဆိုခောက်ထားဒါပေမဲ့အဲ့ဒီယဟန်သီလရှိတဲ့ယဟန်ပဲနော်မှန်ပါပါဗျာတိုးတော့သူ့စိတ်ထဲမှာအဲ့ဒီသင်္ကန်းလေးပေါ်မှာတော်တော်နှစ်သက်တဲ့စိတ်ကလေးကဖြစ်တယ
်
မနေ့ကြဝုတ်မယ်ဆိုပြီးအဲ့ဒါညမှာပြန်တော်မူသွားတဲ့အခါကျတော့အဲ့ဒီသ တိတ်တာယဟန်သင်္ဟန်ပေါ်မှာသွားပြီးတန်းသွားဖြစ်တယ်ကြည့်ဟိုဆွေးနန်းနဲ့တဏှာရှိဆိုလို့ရှိရင်တော့လူတွေကဒီဆွေးနန်းနဲ့တဏှာကတော့မကောင်းတဲ့အကျိုးပေးတာသိချာတယ်မှန်ပါပါဗျ
ာ
သောတပန်ပုဂ္ဂိုလ်များတောင်မှအထက်ပုံတွေမရောက်အောင်ဆွေးနန်းနဲ့တဏှာကဆွဲချနိုင်သေးတယ်အဲ့ဒါသတိထားရအစွဲလမ်းဘောဂတဏဆိုတာမထားတတ်နိုင်တယ်ဗျအတွေ့အတာမရှိအောင်ကိုယ်စိတ်ကနေကိုဖြတ်ဖို့လိုတယ်ခလားဖြတ်ကြည့်ရမယ်ဗေမိတာရမင်းကြီးဆိုတာအားလုံးသိကြတယ်အဲ့ဒီဗေမိတာရမင်းကြီးဟာသောတပန်ကြီးပဲပထမဆုံးနဲ့ဖယားနဲ့တွေ့တဲ့အချိန်မှာသူသောတပန်ဖြစ်သွားတယ်ပထမဆုံးမြတ်စွာဘုရားသူ့ပြည်ကိုကြွလာတော့တရားနာသောတပန်ဖြစ်ဝေလုံးကြောင်းတော်ကြီးကိုထလူဖယားနဲ့လည်းအမတန်ရင်းနှီးစီကပ်နေတဲ့မင်းတရားကြီးသောတပန်ဖြစ်သွားနောက်ဆုံးတည်တဲ့အချိန်ကျတော့ကံကောင်းကြောင်းမလို့နန်းကြပြီးတော့ထောင်တွင်းအတွင်းချထောင်ထဲမှာအချင်းချခံရပြီးတော့အသက်ခံရတယ်ပေါ့နော်မှန်ပါပါဗျာသို့တော့အသက်ခံရလို့သူဒီဘဝတစ်ခုငိမ့်ကြသွားတာမဟုတ်ဘူးဘဝနိကန္တိလို့ဆိုရဲတွေ့တာမှုကလေးဆောင်ဘဝနိုင်ကြပါဘယ်ကိုရောက်တုံးဆိုအကယ်၍ရောက်တဲ့နာကဒေဝိတရမင်းကြီးရောက်တဲ့နာကတောင်ရင်းသာတပ်ပြီဖြစ်စီတုတ်တီတာတပ်ပြီဖြစ်စီဖြစ်တဲ့နာဟောအနည်းဆုံးအောက်တန်းဆုံးတုတ်တီတာတပ်ပြီမှာနတ်သားဖြစ်တဲ့နဲ့သို့တော့ဘယ်သွားဖြစ်တုံးဆိုအနည်းဆုံးတပ်ပြီ6တတ်တဲ့မှာအနည်းဆုံးတပ်ပြီကစတုမာရဲတပ်ပြီကဝိသုဏမင်းကြီးရဲ့အချမ်းအယံထဲမှာသွားပြီးတော့နတ်ကလူးသွားဖြစ်နေတာခဲ့ကြည့်သူရဲ့နာမည်ကဇဏဝတ္တပလို့ခေါ်တယ်မဟာသမယတုတ်ထဲမှာလည်းပါတယ်ဇဏီသဘောဆိုတာဇဏဝတ္တပအဲ့တော့စတုမာရိပြည်တော်သူကလက်မင်းမဖြစ်ဘူးသူမင်းရဲ့တစိမ့်နဲ့တစိမ့်နေသွားတဲ့စစ်သူကြီးတဆင့်နေတဲ့မင်းရဲ့အချမ်းဉာဏ်နဲ့ကနေသွားပြီးဖြစ်ရတယ်။ဘာဖြစ်လို့အဲ့လိုဖြစ်တာလို့လို့အကြောင်းကိုရှာလိုက်တဲ့အခါကျတော့အဲ့ဒီဘဝကြီးပဲသူက9ကြိမ်လောက်ဖြစ်ခဲ့ဘူးတဲ့အရင်။ဖြစ်ခဲ့ဘူးတော့သဘောကျအဲ့ဒီနေရာဟိုသဘောကျ။ရှေ့မတက်နိုင်။အစွဲအလန်းဆိုတာအဲ့ဒါပြောတာနော်။မှန်ပါပါဗ
ျာ။
ဆွဲတဲ့အဲ့ဒါသတိထားဖို့လူတွေမှဆွဲလန်းတာလေးတစ်ခုရှိနေတယ်။တချို့ကြံ့ကြံ့မှန်ဆွဲတာရှိတယ်။ပဲဆန်ချမ်းသာလို့ဟုတ်လားအိမ်ကောင်းကောင်းလေးဆောက်ပါလားလို့ဆိုမဟုတ်ဘူးလေဒီတဲဘုတ်ကလေးနဲ့နေရတာပိုကောင်းတယ်ဆိုပြီးဆွဲတဲ့လူကရှိသေးတယ
်
။ကားစုပ်ကလေးပဲဆန်ချမ်းသာနေပြီးကားကောင်းလေးနဲ့လဲစီးပါလားလို့ဆိုဒါလေးကနှိုးထဲစီးလာတာလေးဆိုမစွန့်ရနိုင်ဟောင်းလေးကိုတွဲနေတာဒီလိုလေးရှိတတ်တယ်လူစိတ်ကအလွန်ဆန်းကျင်တယ်နော
်
အဲ့တော့ဗိမိတရမင်းကြီးကလည်းအထက်နှက်ပြည်တွေရောင်းနိုင်ခဲ့တန်းနဲ့ဒီအတွေ့အတာလေးချောင်းကိုလို့သူကအဲ့ဒီဘလူးနတ်ဘလူးသွားပြီးတော့ဖြစ်ရတယ်တဲ့။ဒါကြောင့်မလို့တွေ့တာမှုဆိုတာဒေတာကိုတွေ့တာတာဖြစ်စေဘဝကိုတွေ့တာတာဖြစ်စေပစ္စည်းဥစ္စာကိုတွေ့တာတာဖြစ်စေဘယ်တွေ့တာမှုမှမကောင်းဘူး။မှန်ပါပ
ါ
ဘူး။ဒါကြောင့်မို့တွေ့တာမှုကလွတ်သွားတာကိုဝိမုတ်တော်လွတ်သွားပြီလို့ပြောတာနိဗ္ဗာန်ဆိုတာလေအတွေ့အထိလွတ်သွားတာကိုနိဗ္ဗာန်လို့ပြောတာနော်နိဗ္ဗာန်ဆိုတဲ့စကားလုံးကိုကနိဆိုတာလွတ်သွားတာဝါနာဆိုတာအတွေ့အတာအတွေ့အတာတွေအလုံးလွတ်သွားမှနိဗ္ဗာန်ဆိုတာရမယ်လေတွေ့နေသေးနိဗ္ဗာန်မရဘူးတဲ့နော်အေးစီစဉ်ဥစ္စာအခုမြတ်စွာဘုရားကဓမ္မပဒမှာဟောထားတယ်လို့အတိဉာဏ်ကင်းတဲ့ပုဂ္ဂိုလ်ပစ္စည်းဥစ္စာတွေကဖြစ်စီရဲ့တဲ့နိဗ္ဗာန်ချမ်းသာကိုဟောဘကန်းကိုနိဗ္ဗာန်ချမ်းသာကိုရှာကြတဲ့ပုဂ္ဂိုလ်တွေကိုတော့မဖြစ်စီနိုင်ပါဘူးတဲ့အတိဉာဏ်ကင်းတဲ့ပုဂ္ဂိုလ်တွေဟာပစ္စည်းဥစ္စာပေါ်မှာတည်ွဲတာတာလုံနေသည့်အတွက်ကြောင့်ကိုယ့်ကိုယ်ကိုဖြစ်စီပြီးသားဖြစ်သွားပါတယ်တဲ့ဒီလိုပြောတာနော်မှန်ပ
ါပါဗျာ
ပစ္စည်းကြောင့်ဖြစ်စီပုံလေးဇာလန်းလေးတစ်ခုကိုကြည့်ကြရအောင်950တဲ့မှာဇာလန်းလေးတစ်ခုတစ်ခုပါမှတ်သားစရာဇာလန်းလေးတစ်ခုပါရတိပြည်မှာပုံနာကြီးတယောက်ရှိတယ်အဲ့ဒီပုံနာကြီးက ဝေဓပ္ပလို့ခေါ်တယ်မန္တန်တစ်ခုသူတက်မန္တန်လေးကလည်းပဲအစွမ်းရှိအခုအိန္ဒိယသွားကြည့်မန္တန်လေးကလေးကြီးရွတ်တုံးမယ်မန္တန်လေးရဲ့အစွမ်းတက်ပြီကရှိသင့်တဲ့တော့ရှိတယ်ဒါပေမဲ့လို့အကုန်လုံးယုံကြရတော့မဟုတ်ဘူးเนาะမန္တန်ဆိုတာသူအစွမ်းတက်ပြီမရှိဘူးလို့ပြောလို့လည်းမရဘူးရှိသင့်တဲ့တော့ရှိတယ်ကောင်းမျိုးဆိုးကြိုးတွေကိုဖြစ်စေနိုင်တဲ့ရှိတဲ့တော့ရှိတယ်သို့တော့အာကိုလောက်တာတော့မဟုတ်ဘူးပေါ့တမန်ပါဗျာတမန်ဟောကလွတ်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးကောင်းရသူဒီရောက်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးသူဖြစ်နိုင်တာကဒီဘဝမှာတစ်စုံတစ်ခုသောအကျိုးလေးကိုတော့ရနိုင်တာပေါ့အဲ့ဒီမှာပုံနာကြီးကဝေဓပ္ပဆိုတဲ့မန္တန်မန္တန်ရွတ်လို့ရှိရင်ခုခေတ်ကြားတယ်မဟုတ်လားပမာဒီလေရွတ်ကြတယ်လေအုံဆွဲစင်လုံးကြီးကစပြီးရွတ်ကြတယ်နော်တ
မ
န်တချို့စာအုပ်ထဲကျတော့အုံလို့မရေးဘူးအောင်းလို့ရေးတယ်ဒါတော့အိန္ဒိယနိုင်ငံသားတွေတော့ဖတ်ခိုင်းမှမအောင်ဖတ်တတ်မယ်ဒီပမာဒီကတော့အုံလားအောင်းလားတွေရှောက်ပြောလို့မရဘူးနော်တမန်ပါဗျာအတိတ်ကတော့အုံလို့အောင်းလို့ဆိုတာတခြားမဟုတ်ဘူးအက္ခရာ၃လုံးပေါင်းရထားအာရေဥရေမာရေအုမအဲ့တုံးကိုတပေါင်းနဲ့ပြောင်းယူလိုက်တာယူလိုက်တဲ့အခါကျတော့အုံဆိုတဲ့အတန်ထက်ပါအာကဘာကိုယူညွှန်းတာတော့ဆိုပြမာကိုယူညွှန်းတာတဲ့ဟိန္ဒူတွေကိုးကွယ်တဲ့နတ်ဘုရားသုံးစုရှိပြမာရင်ပြမာကြီးကဖန်ဆင်းရှင်နောက်ပြီးတော့ဥကဗိရှင်လူပိတနိုးလို့ပမာပြေမှာခေါ်တယ်ပိတနိုးနဲ့သူတို့ခေါ်နေပြရှင်လူအဲ့ဒီကဥသူကကဘာကြီးကိုစောင့်ရှောက်တယ်တဲ့။နောက်ဆုံးနောက်ကရှိဗန်လို့သူတို့ကခေါ်တယ်။တိဝဗမာတွေကတော့တိဝနတ်လို့ခေါ်တယ်။အဲ့ဒီတိဝနတ်ကမကိုယူပြီးတော့အက္ခရာ၃လုံးလုတ်ထားတယ်။သူကတော့ကဘာကြီးကိုဖြည့်ဆည်းနေသူဆိုလို့။အဲ့တော့ကဘာကြီးကိုဖန်ဆင်းသူရယ်စောင့်ရှောက်သူရယ်ဖြည့်ဆည်းသူရယ်၃ဦးနတ်ဖရာတကယ်တော့ပြောတာလည်းတင်စားထားတာဖြစ်ပါလိမ့်မယ်အနိစ္စဒုက္ခအနတ္တနဲ့သူပါရဲ့ချက်ရမှာနော်ကဘာကြီးကဖြစ်တည်ပြက်ပေါ့လေဥပတိပင်ဆိုတဲ့အဓိပ္ပာယ်မျိုးပဲနော်ဖြစ်လာတယ်တည်တတ်နေတယ်ပျက်စီးသွားတယ်ဒါကသဘာဝကြီးပဲ is ဒါကတော့မန္တန်ရွတ်တဲ့အခါမှာအဲ့ဒါလို့အုံလို့အောင်းလို့ရှေ့ရနေတယ်ဒီကနေ့ခဲ့တယ်အိန္ဒိယမှာအတန်ဆက်ရွတ်နေတာအိန္ဒိယသွားတဲ့ခါတခါတခါကြားအတန်ချင်းဆက်ခြင်းတွေရောအုံဆိုပြီးတော့ဂျာတဲ့ကမန္တန်လေးရွတ်ချွတ်ပြီးနောက်ဆုံးကြတော့သူကမလုပ်လို့ဆိုစွာဟာဆိုတဲ့စကားလုံးလေးနဲ့ဆုံးသက်တယ်ဗမာပြည်ရောက်လာတော့စွာဟာလို့ပဲဖတ်မင်းနဲ့သွားဟာဆိုကုံသွားကုံတာပေါ့ဟုတ်သွားဟာဆိုတာကောင်းကျိုးချမ်းသာတွေဖြစ်ပါစေဆိုတဲ့အဓိပ္ပာယ်ဒီကသွားဟာဆိုတော့အဲ့ဒါလို့ရှိကုန်တယ်အဲ့တော့မန္တန်ဆိုတာလည်းပဲသူရှိတဲ့တလောက်တတ္တိနေရှိတယ်မရှိဘူးလို့ပြောလို့တော့မရဘူးသွားဟိတတ္တိဆိုတာဘယ်ဟာပဲဖြစ်ရှိတယ်သွားဟိတတ္တိမရှိဘူးလို့ညင်လို့ကတော့မရဘူးတလားစိပလဲပင်ဆိုတာသိရမှာအဲ့ဒီစေပလဲဆိုတဲ့အရွက်လေးကို၃ရက်လောက်စားလိုက်ရင်တွားနေတဲ့အထွက်ရမှာမဟုတ်ဘူး။ဒါသူ့ရဲ့တတိပဲအဲ့ဒါ။ဝန်ရှောတာ။ဟုတ်လား။ဝန်ထုတ်ထားတဲ့လူတွေဝန်ထုတ်ချင်တဲ့လူအဲ့ဒီစေစာ။ဆိုလိုတာပြောချင်တာကဘယ်အရာပဲဖြစ်ဖြစ်သူ့တတိလေးတွေတော့ရှိတယ်လို့ပြောတာ။တတိကိုမရှိဘူးဒါတွေကအလကားအလေညာလို့ဒီလိုလဲပြောလို့တော့မရဘူးတစ်ဖက်သက်ကြီး။ဟုတ်ကဲ့။ရှိတဲ့တော့ရှိတယ်သို့တော့ဒါတွေကအာကိုလောက်သလားဆိုတော့အာမကိုလောက်ပါဘူးတန်တရားကြီးသွားတဲ့ခါမှာအာကိုလောက်တဲ့အရာတစ်ခုမှမဟုတ်ပါဘူးမှန်ပါပါဗျာအေကောင်းပြီအဲ့ဒီပုံနာကြီးကဝေဓပ္ပဆိုတဲ့မန္တန်အတက်ကိုတတ်တယ်သူ့အတက်ကဘယ်လိုလို့ဆိုရင်ကောင်းကင်ကနက်ခတ်နဲ့အချိန်တိုင်းဖြစ်လာပြီဆိုရင်အဲ့ဒီမန္တန်ကိုရွတ်လိုက်တာနဲ့ကောင်းကင်ကယရနာမိုးရွာတယ်ပမာရီလည်းရှိပါတယ်လူတက်လို့ပြီးရွှေမိုးငွေမိုးရွာဆိုပြီးတော့ပတ်စံလေးကျဲကြတာလေကောင်းတယ်ကတော့မကြဘူးပေါ့ကိုရွှေခွက်တရားတွေထုတ်ပြီးကျဲတာမဟုတ်ဘူးဟိုကတော့မန္တန်နဲ့အဲ့ဒီလိုရွတ်လို့ရှိရင်ရွှေမိုးငွေမိုးရွာတယ်နော်ငဲတဲ့၄-၅နှစ်လောက်က ပလင်းနဲ့တော့ဒိတ်ကလေးထိုးပြီးတော့မှတ်တော့မှတ်ထားတယ်စကိုင်းမှာအဲ့တော့လေးတွေတိုက်လာပြီးတော့ဘာမိုးတွေထဲမှာဘာတွေပါလာလို့ဆိုပဲမိုးရွာသွားတာတစ်ခါတွေ့ပဲစိလေးတွေအဲ့ဒီပဲစိလေးတွေကောက်ပြီးတော့တေချာကိုတိတ်လာတယ်ပဲစိတွေအဲ့ဒါမိုးဖြစ်ဘယ်ပါလာတယ်တော့မသိတကယ်ပဲပဲမိုးပဲမိုးထဲမှာပါလာတာပျောက်ဆော်လိုက်ကြည့်လိုက်လို့ပဲစိလေးတွေဖြစ်ခိုးရီစားလို့ရှင်အဲ့ဒီခိုးရီကနောက်ခိုးချေးထဲမှာဒီအစိလိုက်ပြန်ပါလာတယ်ပဲစိတော့ဟုတ်ပုံမရဘူးကြာတကယ်စိုက်တူလေးတွေပဲကြည့်လိုက်ရင်လည်းပဲစိလေးတွေပဲဟောအဲ့ဒါမျိုးကိုယ်သိမျက်မြင်တွေ့ဘူးတယ်နော်အဲ့တော့မယုံတော့လည်းဟိုလူဆိုတာလည်းကိုယ်မမြင်ရရုံမှယုံမှာမို့လေသို့တော့မရှိဘူးလို့ပြောလို့မရဘူးလောကကြီးကလွန်ဆန်းတယ်လေအဲ့ဒီပုံနာကြီးကအချိန်တိုက်လိုက်တယ်ဆိုလို့ရှိရင်နဲ့ကောင်းငင်ကိုကြည့်ပြီးမန္တန်ရောက်လိုက်တာနဲ့ရတနာမိုးရွာတယ်အဲ့ဒီအချိန်မှာပုံနာကြီးစီပညာလားတင်တဲ့ထဲမှာအသိဉာဏ်ရှိတဲ့ဘုရားလောင်းပါလာတနေ့ကျတော့အဲ့ဒီပုံနာကြီးကခီးသွားကြတော့သူတပည့်ဘုရားလောင်းကိုခေါ်သွားတယ်ပေါ့ကဲငါတို့ပဲမိလင်္ကာနဲ့တွားရအောင်ဖြီးထွက်မယ်ဆိုလို့သူတို့နေတဲ့နေရာကနေဒီတခြားထွက်သွားတယ်ထွက်သွားရင်ကနေဒီတော့အုတ်တော့အုတ်ကိုဖြတ်တန်းတဲ့အခါကျတော့အဲ့ဒီမှာပြန်ပေးသခိုး900နဲ့သွားတွေ့ပြန်ပေးဓမြပေါ့လေခုခေတ်လို့ဆိုစာပေကတော့ပေတနကစောရပေတနကစောရဆိုတာနှစ်ယောက်လာလို့ရှင်တယောက်ဖန်တယောက်ကိုငွေတောင်းခိုင်းတယ်သူကအဖေနဲ့တားလာလို့ရှိရင်တားကိုဖန်ထားလိုက်တယ်အဖေကိုလွတ်တယ်အမေနဲ့သမီးလာလို့ရှိရင်သမီးကိုခေါ်ထားလိုက်ပြီးအမေကိုလွတ်တယ်ဘာလို့ဆိုပိုပြီးစိုးရင်တတ်တဲ့သူလွတ်တယ်သူကဟုတ်ကဲ့မွေးရှာခိုင်းတာကုကိစင်ပြန်ပေးဆွဲတာဟောနော်မှန်ပ
ါ
ဗျာပိုက်ဆံလည်းဘလောက်တည်းမှငါရွေးရမယ်ဆိုပြီးတော့အဲ့ဒါလွတ်တယ်အခုလည်းဆရာတစ်ပည့်နှစ်ယောက်ဒေါ်လာကိုဖြတ်လိုက်တာနဲ့တည်းပဲနဲ့အဲ့ဒီလူစု900နဲ့တွေ့တော့ဖားလိုက်ဖန်ခံရဖန်ခံလိုက်တဲ့အခါဆရာကြီးကိုဖန်ထားပြီးတော့တပည့်ကိုငွေရှာခံလိုက်တယ်တပည့်ကဆရာကိုချစ်တယ်လေသူကဆရာစီကပညာသင်နေတာဆိုတော့ဆရာတကူဖြစ်မှစိုးရိမ်နေတာကိုတပည့်ကိုလွတ်လိုက်ဖရာတော်ကသူ့ဆရာကိုတိုးတိုးပြောတော့တာဆရာဆရာတီးခံပြီးတော့နေဒီကနေ့ညကောင်းငယ်နက်ခတ်ကယရနာမိုးရွာမဲ့နက်ခတ်ဖြစ်နေတယ်ဆရာတော်မလုံးနဲ့နော်အဲ့ဒါဟုတ်လေးငယ်ရနေလို့ရှိရင်ကျွန်တော်ငွေတွေပြည့်အောင်ရအောင်ရှာခဲ့မယ်ဆရာဒါတော့မလုပ်နဲ့တော့တေချာထပ်ထပ်မှားခဲ့တယ်အဲ့ဒါမှားခဲ့တော့ပုံနာကြီးကိုဖမ်းလာညကျတော့ပုံနာကြီးကိုကျိုးနဲ့တုတ်တခုတည်းကျိုးနဲ့တုတ်ပြီးတပင့်ချီအဲ့ပုံနာကြီးကပြောတော့မင်းတို့ဘာလို့ကိုငါဖမ်းရတာလဲအာပတ်ဆံလို့ခြင်းလို့ဖမ်းတာပေါ့ပတ်ဆံလို့ခြင်းလို့ရှိရင်ငါပြေးမယ်ငါကိုမင်းတို့ချိုးဖြေဘုရားစားကောင်းအောင်လဲငါကိုပန်းနန္တာတွေပါတွေနဲ့တရားလုပ်ပြီးငါမင်းတို့ကိုပတ်ဆက်အများကြီးပေးနိုင်တယ်ငါမှတကူရှိပေါ့ဆိုတော့ဘိုးတော်ပေါ့ဟုတ်လားငါတကူရှိတယ်ပေးနိုင်တယ်ဟောတပည့်ကတရားမှာတော့ဆရာတော်မလုံးနဲ့တော့အဲ့ဒီနည်းကိုမလုံးနဲ့လို့ပြောတာဟာဒုက္ခရောက်တယ်ဒီနေ့လက်ခတ်ကောင်းတယ်ပေါ့ရှိကနာဝင်ကြီးထွက်လာတဲ့အခါကျတော့ကောင်းငင်ကလက်ခတ်နဲ့လှနဲ့သူကကြည့်လိုက်တဲ့အခါအေးမတန်ရွတ်လိုက်ရင်တော့ဒီနေ့ဟာကောင်းငင်ကယရနာမိုးရွာမှာတေးချာတယ်ဆိုပြီးအဲဒီတခိုးတွေကိုသူကမတန်ရွတ်ပြီးတော့ကောင်းငင်ကလှကိုကြည့်ပြီးမတန်ရွတ်လိုက်တာယရနာမိုးတွေရွာချာဩတခိုးတွေလူချင်းနဲ့ပတ်စံနဲ့ယရနာတွေရသွားတော့သူကိုလွှတ်လိုက်တာပေါ့ဟုတ်ပြီထွက်လိုက်တယ်တကိုးတွေကလည်းငွေထုတ်တွေယန္တနာထုတ်တွေထမ်းပြီးတော့ရှေ့ကသွားသူကလည်းနောက်ကလိုက်သွားနောက်ကလိုက်သွားတော့ဟိုတော့တနေရာရောက်တဲ့အခါကျတော့အခုအုပ်စုတစ်ခုနဲ့တခါတွေ့ကြလူ900ပဲအဲ့ဒီကောင်ကအုပ်စုတွေကအများကြီးရှိတာဟုတ်အဲ့ဒီအုပ်စု900နဲ့တွေ့တဲ့အခါကျတော့ဒီငွေထုတ်ထမ်းလာတဲ့ကောင်တွေကိုဟိုကောင်တွေကတခါတိုက်ကြပြန်နော်ကိုရီးယားစံကာကြည့်နေရတယ်လို့ဖြစ်ဝိုင်းတိုက်ခင်အဲ့ဒီလိုတိုက်တဲ့အခါကျတော့ဟိုလူတွေကပြောတယ်မင်းတို့ငါတို့ဘာလို့တိုက်တာလဲမင်းတို့အုပ်စုငါတို့အုပ်စု ငါတို့ကိုမလုပ်လို့လားငါတို့ပတ်စံလို့ရှင်ဘူးမင်းတို့ထဲပတ်စံနေမှာရတယ်ပတ်စံရခြင်းငါတို့မတိုက်နဲ့ဒီပတ်စံนี่ပေးတာဟောပုံသားရပေးတာသူ့တာသူ့ဖန်ဆိုသူ့ဖန်ဆိုအဲ့ပုံသားကြီးကိုဖန်ထားလိုက်လို့ဖန်ထားပြီးတော့ပဲသူတို့လည်းဒီလိုပတ်စံပေးရမှာသူပြောတာပြောတော့ပုံသားကြီးကမဟုတ်ဘူးတဲ့နက္ခတ်အခြေလေးကောင်းမှမနေ့ကသာယရဏမိုးရောင်လို့လို့ရတာနောက်တစ်နှစ်ကြာတော့မှအဲ့ဒီနက္ခတ်ကရတော့မှဒီနေ့မရှိတော့ဘူးပြောတာတကောဆိုပဲဘယ်ယုံလဲမင်းမနေ့ကတော့ဒီလူတွေကိုပတ်စံနေယရဏမိုးရောင်လို့ပြတယ်ငါတို့ကြတော့ရောင်လို့မပေးဘူးတလုံးဆိုးတဲ့ပုံနာဆိုပြီးတော့တက်ပြကြတော့ဟောကဲပုံနာသေးသွားတယ်ပုံနာကိုဓာတ်နဲ့ပိုင်းလိုက်ပိုင်းပြီးလည်းကအဲ့ဒီလူတွေကမကျေနပ်တော့ခုနကတခိုးအုပ်စုတွေနောက်ပိုင်းလိုက်လိုက်ပြီးတော့ခါတိုက်ကြခိုက်ကြတဲ့အခါကျတော့လူ950တည်သွားပြီ950လည်းကျန်တော့အဲ့ဒီ950ကလည်းခြောက်ကြတာတယောက်နဲ့တယောက်တိုက်ကြခိုက်ကြပေါ့နော်တိုက်ကြခိုက်ကြဓာတ်တဲ့ဓာတ်တိုင်းနေနဲ့တိုက်ရင်ခိုက်ရင်ကနေပြီးတော့နှစ်ယောက်ထဲမှာကျန်တော့သူရဲ့ကောင်းနှစ်ယောက်ပဲကျန်ကျန်တဲ့လူတွေအကုန်သေးကဲကြည့်ပေါ့ဒါဘောကတဏ္ဏနော်ပစ္စည်းဥစ္စာပေါ်မှာသွားပြီးတော့တွေ့တာနဲ့တဏှာနဲ့တတ်ကြတာသူအဲ့ဒီသခိုးတစ်ထောင်နဲ့လူနဲ့ဝင်ကြတာအဲ့ဒီနှစ်ယောက်ကြတဲ့အခါကျတော့သူတို့လည်းမောမောပန်းပန်းနဲ့ဒီနှစ်ယောက်အေးအေးဆေးဆေးညီပြီးတော့တညီတဲ့ညာဝေးယူမလာလို့မအောင်ပဲလေနဲ့အဲ့ဒီနှစ်ယောက်ကလည်းအဲ့ဒီရွှေတုံးငွေတုံးရသည်များရွှေတုံးငွေတုံးတွေကိုခြုံအုပ်တစ်ခုမှခြုံပဲခြုံကွယ်ရတစ်ခုမှထားပြီးတော့တယောက်ကဓာထပြီးတော့စောင့်နေ။ထမင်းစားတော့တယောက်ကရွာထဲသွားဆန်သွားอยู่တယ်။ဟောလဲဆိုင်ယူပြီးအစားအစာယူပြီးတော့ထမင်းချက်ဖို့သူကပြန်လာ။ထမင်းချက်ပြီးတော့အစာယူပြီးပြန်လာခဲ့တယ်။ပြန်လာတဲ့အခါကျတော့ခုအကြံနဲ့ခု။ပစ္စည်းဥစ္စာကိုဓာထစောင့်နေတဲ့ကောင်နဲ့အေးထမင်းသွားอยู่တဲ့ကောင်လာလို့ရှင်တော့ငါသူ့တတ်။တတ်ပြီးငါတယောက်ထဲအပိုင်းစီးမယ်။သူကအဲ့ဒါလို့တွေးတယ်ဟဲ့လား။သူထဲမှာဓာထမ်းထားတယ်။အေးသူထမင်းယူလာလို့ရှင်ဒီကောင်ကမတက်။ဟိုထမင်းသွားယူတဲ့ကောင်ကလည်းလမ်းမှာသူကထမင်းနိုင်စားလာပြီးတဲ့အခါကြံတဲ့ထမင်းထဲကိုအစိတ်ခဲ့တယ်။ဒီပစ္စည်းကိုငါရအောင်ယူမယ်ပေါ့ဒီကောင်စီ။ဒီကောင်ကိုထမင်းကျွေးပြီးတော့ဒီကောင်အစိတ်နဲ့တတ်တယ်။ဟော။သူ့စိတ်ကုန်းနဲ့သူအဲ့လိုလာလိုက်ကြတယ်။ဒီလက်ရောက်ရောထမင်းတုံလည်းချရောဘုကောင်ကဓာနဲ့ခုတ်တယ်။ဓာတ်နဲ့ခုတ်တတ်ပြီးထမင်းတုပ်ဖြီစာဓာတ်နဲ့ခုတ်တတ်လို့ဟိုသူကသိထမင်းတုပ်ဖြီစာတဲ့အခါကျရင်ဒီကောင်လည်းသိဘယ်သူမှမပြလိုက်တော့ပြီမှန်ပါပါအလုံးအသေးတယ်ကောင်ဒါဘာကြောင့်ဒီလိုဖြစ်ရတာလဲဆိုပစ္စည်းဥစ္စာပေါ်မှာတွေ့တာတဲ့လောဘကိုအတော်မတတ်နိုင်မထင်းကွက်နိုင်လို့ဒီလိုဖြစ်သွားတာမှန်ပါပါညင်ညင်မြမြခွဲဝေပြီးတော့ယူကြမယ်ဆိုရင်ဒီပြဿနာမျိုးမကြုံနိုင်ဘူးပေါ့ကနပုံနာကြီးရတယ်ဘုရားအောင်ကနေပြီးတော့ဒီပြဿနာတွေဒီလိုဖြစ်နေမယ်ဆိုတာမြင်လို့ဆရာရဲ့မလုပ်ပါနဲ့သိခံလိုက်ပါမရတော့ရင်ကျွန်တော်ငွေရအောင်ရှာခဲ့ပါမယ်ဆရာဘာမှမပူနဲ့ကျွန်တော်ငွေရအောင်ရှာမယ်ဆရာသိခံပါတွားပြီးတော့ယရဏမို့ရွာမပြလိုက်ပါနဲ့ဒုက္ခရောက်နေမယ်ဆိုတော့တပည့်ကပညာရှိတော့သိတယ်လေမှန်ပါပါအဲ့တော့အကုန်လုံးသိတယ်ကြည့်ပုံနာနဲ့သိတယ်တခိုးတစ်ထောင်နဲ့သိသွားတယ်မလိမ္မာတာကဘယ်လိုလုပ်စင်ပုံနာမလိမ္မာတဲ့ပုံနာတရားအကြောင်းလောဘတာတွေအလုံးဝသိဆုံးသွားတယ်ဒါဝေဓပ္ပစမှာလားနော်950နဲ့ပါဝေဓပ္ပစဘုရားတော်ကပြန်လာတဲ့အခါကျတော့လက်မှာဟာကစင်ကလေးရဲ့အလောင်းတွေတွေ့တော့ဟောဆရာကြီးတော့လုတ်ကုန်ပြီငါမှားရတဲ့နဲ့ဆရာကြီးဒီလိုလုတ်တာပဲဆိုပြီးတော့ဆရာအလောင်းလိုက်ရှာတော့ဘုရားဒါနဲ့နှစ်ပိုက်ပြတ်ပြီးတော့တေးနေတယ်။ဒါနဲ့ဆရာကြီးကိုမိဘတချို့ပြီးချစ်ခိုးကြော့ပြီးဘုရားလောင်းကတာဝေကားတွေယူပြီးငါတန်တယ်မှာလေတန်တယ်ဆရာကြီးမလောက်ပါနဲ့လို့ပြောတော့လောက်တာဒီလူဖြစ်မှာတွေမြင်လို့ပြောရဲ့တန်တယ်လောက်တယ်လို့ဆိုပြီးတော့ဘုရားလောင်းကတာဝေကားယူတယ်ပေါ့နော်ဘုရားလောင်းများဆိုတာကအနာဂတ်ကိုကြိုပြီးတော့စဉ်းစားဘယ်ရာဖြစ်ပြီးစဉ်းစားရအောင်နောက်ဆိုတာတွေးခေါ်ဉာဏ်ဆိုတာကစဉ်းရင်စဉ်းစားတတ်တာကိုဉာဏ်လို့ပြောတာเนาะ အခုကတော့ပြောနေတာပညာသင်ထားတာကိုဉာဏ်လို့ထင်နေကြတာပညာသင်ထားတာကအတတ်ပညာတစ်ခုဉာဏ်အကိုအထောက်အကူဖြူဖို့သင်တာအဲ့ဒီဟာကိုအကြောင်းပြုပြီးစဉ်းစားတတ်မှဒါကလုံးသင်တယ်ဒါကမလုံးသင်ဘူးဒါဘယ်လိုလုပ်ရမလဲဆိုတော့စဉ်းစားဆင်ခြင်တတ်တာကမှဉာဏ်တဲ့အဲ့ဒီအသိဉာဏ်မရှိသည့်အတွက်ကြောင့်အာလုံးဒုက္ခရောက်ပြီးတော့သွားကြရတယ်ဒါဘာကြောင့်လို့ဘောကတဏှာပဲတဲခံလက်တဲ့ရှာလိုက်လို့ဆိုရင်ဘောကတဏှာစိစိဥစ္စာပေါ်မှာတွေ့တာတဲ့တဏှာဒီကမ္ဘာလောကကြီးတစ်ခုလုံးကိုဒုက္ခပေးနေတယ်လို့သူတို့ပြောမှာပေါ့နော
်
ဒါကြောင့်မို့မြတ်စွာဘုရားသခင်ကိုရောမြတ်တာဟနန္ဒီဘောကဓုမေတံနောသပါရကဝေတိနောဘောဂတနာယတုမိတောဟန္တိအင်ကြီးဝအတ္တနာဘောဂစိစဉ်ဥစ္စာတိဆိုရာတုမိတံအသိပညာကင်းမဲတဲ့ပုဂ္ဂိုလ်ကိုဟနန္တိဖြစ်စီတတ်ကြလေကုန်ဘောဂစိစဉ်ဥစ္စာတွေဟာပါရဂဝေတိနောစိစဉ်ကိုအခြေပြုနေရဲ့ဟောဝကံဆိုတဲ့နိဗ္ဗာန်ကိုရှာတန်ကြတဲ့သူတော်စင်ပုဂ္ဂိုလ်များကိုတော့ဟန္တိမဖြစ်စီနိုင်ကြပါကုန်ဓမ္မီတော်အသိဉာဏ်ကင်းမဲ့တဲ့ပုဂ္ဂိုလ်ဟာဘောဂတဏှာယာစိစဉ်ဥစ္စာပေါ်မှာတွေ့တာတဲ့တဏှာကြောင့်အတ္တနံအင်းကြီးဝါတဘာသောသူတို့ကိုဟနတိဝိယသတ်ဖြတ်ဉာဏ်စေပြီတကယ်လို့အတ္တနံမိမိကိုဟန္တိတတ်ဖြတ်ဉာဏ်စေမိတ္တပါပေသည်ဟူ၍ဘဂဝါရှိခိုးတော်သခင်ရှင်တော်မြတ်ခရာသည်အဝဆာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါပေသည
်
ချက်ခင်သူတော်စင်ပြိတ္တတို့သည်မိမိတို့တဏ္ဏမှာဘောဂတဏ္ဏမဖြစ်အောင်စိစဉ်ဥစ္စာပေါ်မှာမှန်ကန်နဲ့မြင်နဲ့ထုံချပြီးစိစဉ်ဥစ္စာစိစဉ်ဥစ္စာဆိုတာမရှာလို့လည်းမဖြစ်ဘူးရှာရမယ်ရှာထားတဲ့စိစဉ်ဥစ္စာပေါ်မှာမှန်ကန်နဲ့နိလနဲ့အထုံချပြီးတော့ဘောဂတဏ္ဏမိမိတို့တဏ္ဏမှာမဖြစ်ရလေအောင်ကြိုးစား၍တတိကြီးစွာထားပြီးတရားဓမ္မနဲ့ကြိုးစားပြီးပယ်ဖြောင်းနိုင်ကြပါစေကုန်သတည
်း
ကဲမေတ္တာပေါင်းနာပွားရတတဝါများစွာ
တ
ေယံကွာချမ်းသာကြပါစေတတဝါများစွာပင်ကြစာမေတ္တာပုံနေတုသင်္ကမမနောတရာတိတပိတံပဝါယံတုသူကန္တကာမေတ္တာပုံနေတုသင်္ကမစုပေါင်းပို့အပ်မေတ္တာတတ်ဟုရောင်ယူပဝဲငွေလာမင်းနဲ့ရောင်ရင်းရှေယုံပေါင်းစုံရာခြင်းကြောင့်တပိတံကျင့်မဲ့ဥတ္တလုံးစုံများစွာတတ္တဝါတို့၏မနောတရာတိမြင့်မြတ်ဖြူစဉ်အေးကြည်လင်းသည့်ရေစဉ်ပြည်တင်စိတ်နှလုံးတည်ဟူသောရေအိုင်ကြီးအတွင်း၌ဒုက္ခပင်ကစင်္ထာဝရအိမြတ်ကြည်သာတာယာပွင့်လန်းချမ်းသာဒုက္ခတည်ဟူသောကုမုဒ္ဒရာဇာပန်တို့သည်ဖုံးလန်းတဝန်သာရှင်မြူးဝမုံလူလည်းကြည်လူဝဲကြုံဖူးပွင့်ညာကုန်သည်ဖြစ်၏ဒုက္ခနာကလေအောင်နေတဲ့ရောရှက်တင်ပြန်ပီတိတိဟုသောယနံတို့သည် Bawa yang dikong sameti, ceng naim ya basi gong dadi.